မင်္ဂလာပါရှင်2018ခုနှစ်မလ29ရက်တောက်ကြနေညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်ညံဝင်းအောင်ပါမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်းအိုးနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲကိုလာမယ့် AP 29ရက်နေ့မှာကျင်းပဖို့ဆုံးဖြတ်လိုက်ပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်တည်တင်းရေးလှုပ်ခြင်းအဖြစ်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်းအိုးအနေနဲ့သူ့ပြည်သူနဲ့လူသားတွေအတွက်မှန်ကန်တဲ့လှုပ်ရက်လှုပ်ဖို့အခွင့်အလမ်းကောင်းတရရတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုသားညွန့်ဦးနဲ့အတူကြီးညာသွားမှာပါ
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာသမ္မတတက္ကိုကျိုးဆိုတဲ့အကြောင်းတရုတ်သမ္မတကချက်ချင်းပဲဂုံပြုတ်တဝင်လွှာပေးပို့ခဲ့တာနဲ့ပတ်သက်လို့တရုတ်မြန်မာအရေးအခက်ခတ်တွေဘယ်လိုရှုမြင်ပါသလဲ
အဲ့တော့အဓိကကတော့ဗမာပြည်နဲ့ပတ်သက်လို့တို့ပတ်တော်အထူးပြုစိုက်တယ်ဘာဖြစ်လို့လဲဆိုတော့အထူးသဖြင့်တို့နိုင်ငံနဲ့ဆက်ဆက်နေတဲ့ဒီနေ့ကမြန်မာတခြားရင်းရမှုအင်းရမှုတို့လေဒါမှသိရပူလာမှာ
ဒေါက်တာလှကျော်စောရဲ့အမြင်နဲ့တူနားဆင်ရမှာဖြစ်သလိုကုလသမဂ္ဂအမေရိကန်နဲ့နိုင်ငံတကာတိုင်ဝမ်တို့ကလည်းမြန်မာသမ္မတတေနဲ့အတူတကွပူးပေါင်းဆောင်ရွက်သွားလို့တဲ့အကြောင်းကြေညာချက်အသီးသီးမှာဖော်ပြထားတာကိုလည်းစူးစီးတင်ပြပေးသွားမှာပါအဲဒီနောက်မြောက်ကိုရီးယားခေါင်းဆောင်နဲ့တရုတ်သမ္မတတို့တွေ့ဆုံမှုအပေါ်မှာအင်ဗျူရောကကြိုဆိုလိုက်တဲ့အကြောင်းနဲ့တူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ရတရုတ်ခီးစဉ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကိုသားညုံတို့ကပြောပြပါမယ်ရှင
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရဲ့ထိတ်သီးဆွေးနွေးပွဲကိုလာမယ့် AP 29ရက်နေ့မှာကျင်းပဖို့ရှိပါတယ်။နှစ်နိုင်ငံအဆင့်မြင့်ကိုယ်စားလှယ်တွေတောင်မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်ကဆင့်မဲ့ဆုံးပန်မွန်ဂျွန်မှာဒီကနေ့တွေ့ဆုံတဲ့အစည်းအဝေးအတွင်းတောင်နဲ့မြောက်ထိပ်သီးခေါင်းဆောင်တို့သမိုင်းဝင်တွေ့ဆုံမဲ့ရက်ကိုသတ်မှတ်လိုက်တာဖြစ်ပါတယ်။ပြည်တွင်းစစ်ဖြစ်ခဲ့တဲ့1950-53နောက်ပိုင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေဟာတက္ကသိုလ်2000မှာတစ်ကြိမ်နဲ့2009ခုနှစ်မှာနောက်ဆုံးတစ်ကြိမ်တွေ့ဆုံခဲ့တာပါ။တောင်မြောက်ခေါင်းဆောင်နှစ်ဦးတွေ့ဆုံမဲ့အစည်းအဝေးအသေးစိတ်ကိုဆွေးနွေးဖို့နှစ်နိုင်ငံကိုယ်စားလှယ်တွေဧပြီလ4ရက်လာမယ့်ဗုဒ္ဓဟူးနေ့မှာထပ်မံတွေ့ဆုံပါမယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းတရုတ်နိုင်ငံကိုခင်ဂျုံအွန်မမျော်လင့်ပဲသွားရောက်လည်ပတ်ခဲ့ပြီးနောက်ပိုင်းကိုရီးယားထိပ်သီးခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့သဘောတူညီမှုရလာတာပါခင်ဂျွန်အွန်းရဲ့တရုတ်နိုင်ငံခီးစဉ်ဟာသူအာဏာရလာတဲ့2017နောက်ပိုင်းသူ့ရဲ့ပထမဦးဆုံးသောနိုင်ငံခီးစဉ်ဖြစ်ပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်ရင်းနဲ့တောင်ကိုရီးယားအမေရိကန်တို့နဲ့တွေ့ဆုံဆွေးနွေးသွားမယ်လို့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံချိန်မှာခင်ဂျွန်အွန်းကကတိပေးပြီးပြောကြားကြောင်းတရုတ်နိုင်ငံကဆိုပါတယ်
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်ခြင်းအဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်အနေနဲ့သူ့ရဲ့ပြည်သူနဲ့လူသားတွေအတွက်မှန်ကန်တဲ့လှုပ်ရက်လုပ်နိုင်ဖို့အတွက်အခွင့်အလမ်းကောင်းတရားဖြစ်တယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သူ့အနေနဲ့လည်းမစ္စတာကင်နဲ့တွေ့ဆုံနိုင်ဖို့အတွက်မျှော်လင့်ထားတဲ့အကြောင်းသမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်မှာဗုဒ္ဓဟူးနေ့မှာရေးသားခဲ့ပြီးတော့ဒီကလအတွင်းမှာပဲမြောက်ကိုရီးယားအပေါ်မှာအပြင်းထန်ဆုံးဖိအားတွေရေးယူမှုတွေကိုတော့ဆက်ထားသွားမယ်ဆိုတာကိုဖော်ပြပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအမ်ဟာသူ့ရဲ့တရုတ်ခီးစဉ်အတွင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးနဲ့အတူအမေရိကန်တောင်ကိုရီးယားတို့နဲ့တွေ့ဆုံညီနိုင်သွားမယ်ဆိုတာကိုကတိကဝတ်ပြုခဲ့တဲ့အကြောင်းတရုတ်ကကြေညာထားပါတယ်။မြောက်ကိုရီးယားကောင်ဆောင်ဟာတရုတ်နိုင်ငံကိုတနင်္ဂနွေနေ့ကနေပြီးတော့ဗုဒ္ဓဟူးနေ့အထိတွားရောက်ခဲ့ပြီးတော့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံခဲ့တယ်လို့တရုတ်ကနေပြီးတော့တရားဝင်ထုတ်ပြန်ထားပါတယ်။ဒီစီးပွားနဲ့ပတ်သက်လို့တော့သူ့ကိုတရုတ်သမ္မတရှီကအကြောင်းကြားခဲ့ပြီးတော့မြောက်ကိုရီးယားကောင်ဆောင်အနေနဲ့လည်းသူနဲ့တွေ့ဆုံဖို့မျှော်လင့်ထားတယ်ဆိုတာကိုပြောတဲ့အကြောင်းသမ္မတထရမ့်ကပြန်ပြောပြခဲ့ပါတယ်ခင်ဗျာ။
ကမ္ဘာကွန်သွေးရေးအပေါ်အမေရိကန်ရဲ့ချင်းကပ်မှုကအမေရိကန်စားသုံးသူတွေကိုသာထိခိုက်စေမှာဖြစ်ကြောင်းအမေရိကန်ရဲ့သွင်းကုန်ကွန်တိုးမြင့်မှုကိုရည်ညွှန်းပြီးတရုတ်နိုင်ငံကတတိပေးလိုက်ပါတယ်။အမေရိကန်နဲ့တရုတ်တို့နှစ်ဖက်စလုံးသဘောတူနိုင်မဲ့ဖြည့်ရှင်းမှုရဖို့မျှော်လင့်ကြောင်းတရုတ်အစိုးရပြောခွင့်ရကကြာတာပရိနေတုံကပြောဆိုသွားပေမဲ့တရုတ်ဘက်ကတော့အလျှော့မပေးဘူးလို့ထည့်သွင်းပြောသွားပါတယ်။နှစ်နိုင်ငံစီးပွားရေးနဲ့ကွန်သွေးရေးကိုထိခိုက်စေနိုင်တဲ့အရာမျိုးအမေရိကန်အနေနဲ့မလုပ်ဖို့တိုက်တွန်းထားကြောင်းတရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရဂေါင်ဖန်ကပြောပါတယ်တရုတ်တို့ရဲ့သွင်းကုန်တွေအပေါ်မှာဒေါ်လာဘီလီယံ60ဘူအခွန်တိုးကောက်သွားမယ်ဆိုတော့ထရမ့်ရဲ့ကြေညာချက်ပေါ်တုံ့ပြန်တဲ့အနေနဲ့တရုတ်ကလည်းအမေရိကန်ရဲ့သွင်းကုန်ကွန်ကို3ဘီလီယံဒေါ်လာအထိတိုးလာနိုင်တယ်လို့သတိပေးထားတာပါတရုတ်သွင်းကုန်ကွန်တိုးမကောက်ခင်ရက်60ကျိုးပေးမယ်အကြောင်းထရမ့်အစိုးရရဲ့ကွန်သွေးဆိုင်ရာတာဝန်ရှိသူကပြောပါတယ်ဒါပေမဲ့အမေရိကန်နဲ့တရုတ်တို့ကွန်သွေးဆိုင်ရာဆက်ဆံရေးပြန်လေကောင်းလာဖို့နှိမ့်နေချိန်ယူရမှာဖြစ်တယ်လို့တတိပေးပါတယ်
နိုဘယ်ညီငယ်ရေးဆုရှင်မလာလာယူဆဖ်စီဟာဒီတာလီဘန်တနက်သမားတူလက်ချက်နဲ့တေးလူနီဘာဖြစ်ခဲ့ရကနေပြီးတော့6နှစ်အကြာမှာတော့သူ့ရဲ့မွေးရက်စာတိပါကစ္စတန်နိုင်ငံကိုပြန်အောင်လာပါတယ်တက်ကြွလှုပ်ရှားသူတူအနေနဲ့ကမ္ဘာထံသွာလာပြောဆိုလှုပ်ရှားခဲ့တဲ့အသက်20အရွယ်မလာလာဟာမိဘဖြစ်သူတွေနဲ့တူပါကစ္စတန်မြို့တော်အစ္စလာမဘတ်မြို့နိုင်ငံတကာလေဆိပ်ကိုဂျာတာဘီနီအစောပိုင်းကဆောက်တဲ့အခါမှာလေဆိပ်မှာတော့လူငယ်လေးတွေတင်းကျပ်စွာခြားထားပါတယ်မလာလာဟာအဲ့ဒီမှာရက်တော်ကြာနေဖို့ရှိပြီးတော့ဝန်ကြီးချုပ်ရှဟစ်ကကမ်အဘစီနဲ့လည်းတွေ့ဆုံဖို့မျှော်လင့်ရပါတယ်2012ခုနှစ်အောက်တိုဘာလအတွင်းကတာလီဘန်တို့ထိန်းချုပ်ရာဆွပ်တောင်ကြားမှာအသက်15နှစ်အရွယ်မလာလာနဲ့ကျောင်းသူချုပ်လိုက်ပါလာတဲ့ကျောင်းကားကိုတာလီဘန်စစ်သွေးကြော်တွေကတိုက်ခိုက်ခဲ့ပြီးတော့သူနဲ့အခြားကျောင်းသူနှစ်ဦးတနက်ထိမှန်ခဲ့တာပါအဲ့ဒီတော့ကမလာလာဟာငငယ်ပဲရှိပေမဲ့မင်းကလေးတွေပညာသင်ကြားခွင့်ရဖို့စီရင်လှုံ့ဆော်ခဲ့တာကြောင့်လူသိများခဲ့ပါတယ်ဒီပေါ်မှာမင်းကလေးတွေပညာသင်ခွင့်ပိတ်ပင်ထားတဲ့အစ္စလာမ်အစွန်းရောက်အုပ်စုရဲ့ဒေါသဖြစ်မှုကိုလည်းသူခံခဲ့ရတာပါကားကိုတနက်နေ့ဝင်ပစ်တဲ့အချိန်မှာဗမာလဲမာလာလာဆိုပြီးတော့တနက်သမားတူကသူ့ကိုလိုက်ရှာပြီးတော့တေချာပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။တရားရထားတဲ့မာလာလာကိုဗြိတိန်ကဒီဘာမင်ဂမ်မြို့ကိုလေးနဲ့တည်သွားပြီးတော့အဲ့မှာခွဲစိတ်ကုသမှုယူခဲ့ရပါတယ်။အဲ့ဒီနောက်မှာတော့ဗြိတိန်မှာပဲသူနေထိုင်ပြီးတော့မင်းကလေးငယ်တွေပညာသင်ကြားခွင့်ယာယီအတွက်ကဘာအနှံ့မှာစီယုံလှုပ်ဆောင်မှုတွေကြောင်းမလို့အသက်18နှစ်အရွယ်မှာပဲ2014ခုနှစ်ရဲ့နိုဘယ်ညီငယ်ဆုရှင်သူဖြစ်လာခဲ့ပါတယ်။အခုတော့သူဟာအော့စဖို့တက္ကသိုလ်ကြီးရဲ့ကျောင်းသူတူဖြစ်နေပါလိမ့်။ပါကစ္စတန်မှာတော့မလာလာကိုချစ်သူရောမုန်းသူပါရှိပါတယ်ပါကစ္စတန်နိုင်ငံရဲ့ပုံရိပ်ကိုဖျက်ဆီးတယ်ဆိုပြီးတော့ယူဆပြင်းထန်သူအချို့ရဲ့တိုက်ခိုက်ဝေဖန်မှုကိုလည်းခံနေရပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကဂျာတာဘရင်းနေ့ညနေခင်းသတင်းလေးကိုဆက်ပြီးတင်ဆက်နေပါတယ် NLD ပါတီရဲ့ဗဟိုအလို့မှုဆောင်အဖွဲ့ဝင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုနိုင်ငံတော်သမ္မတအသည့်အဖြစ်ပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်လိုက်တာနဲ့ပတ်သက်လို့နိုင်ငံတကာခေါင်းဆောင်တွေကဝမ်းမြောက်ကြိုဆိုနှီးကြတယ်လို့ပဲတမရော်ကောက်ွေးဦးစည်းချုပ်ဗိုလ်ချုပ်မှုရေးမင်းအောင်လှိုင်ကလည်းဂုံယူဝမ်းမြောက်မိကြောင်းသဝန်လွာကိုမတ်လ29ရက်ဒီကနေ့မှာသမရဦးဝင်းမြတ်ထံပေးပို့ခဲ့တယ်လို့ကောက်ွေးဦးစည်းချုပ်ရုံးကသတင်းထုတ်ပြန်ပါတယ်မတ်လ28ရက်နေ့ကပြည်ထောင်စုလွှတ်တော်မှကျင်းပတဲ့နိုင်ငံတော်သမရရွေးချယ်တင်မြှောက်ပွဲမှာဦးဝင်းမြတ်ကိုနိုင်ငံတော်သမရအဖြစ်ရွေးချယ်တင်မြှောက်ခဲ့တဲ့အတွက်ဂုံယူဝမ်းမြောက်မိတယ်လို့နိုင်ငံတော်တည်ငြိမ်အေးချမ်းရေးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးတို့အတွက်အောင်မြင်စွာဆောင်ရွက်နိုင်စေရန်စုမုံကောင်တောင်းကြောင်းဗိုလ်ချုပ်မှုရေးမင်းအောင်လှိုင်ရဲ့တမန်လွှာမှာဖော်ပြပါတယ်။အလားတူ88မျိုးဆက်ငိမ့်ညံပွင့်လင်းအဖွဲ့အစည်းကလည်းဦးဝင်းမြစ်ကိုနိုင်ငံတော်သမ္မတအသည့်အဖြစ်ရွေးချယ်တင်မြှောက်လိုက်တဲ့အပေါ်လွန်စွာဝမ်းမြောက်ဂွဏ်ယူမိကြောင်းဦးမင်းကိုနိုင်ရဲ့လက်မှတ်နဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရွေးချယ်တင်မြှောက်ခံရတဲ့သမ္မတအသည့်ဦးဝင်းမြစ်ရဲ့ကျန်းသစ္စာကျင်းစုပွဲကိုတော့မတ်လ30တောက်ကြနေ့မှာပြည်ထောင်စုလွှတ်တော်မှာပြုလုပ်သွားဖို့ရှိပါတယ်။
အမေရိကန်ပြည်ထောင်စုမှာတော့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဆွေးနွေးအဖွဲ့ပြင်းစင်ပြောင်းလဲမှုတွေလုပ်နေရမှာစစ်ပြန်ရေးရာဝန်ကြီးဌာနရဲ့ဝန်ကြီးဒေးဗစ်ရှော့ကင်ကိုဘူဒုံးနေကယာယီကနေပြီးတော့ဖယ်လိုက်ပါတယ်။သူ့နေရာမှာအများလေးစားတဲ့ရေတပ်ဗိုလ်ချုပ်ဆရာဝန်ရော်နီဂျက်ဆန်ကိုယာထားတယ်ဆိုတာကိုသမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ကြေညာသွားပါတယ်။လက်တလောအဖြစ်တော့ကာကွယ်ရေးဝန်ကြီးဌာနကရောဘတ်ဝီကီကယာယီဝန်ကြီးတာဝန်ဖြစ်တောင်းယူထားသလိုယာယီကနေပြီးတော့ဖယ်ရှားလိုက်တဲ့ဒေါက်တာဒေးဗစ်ရှော့ကင်ကိုလည်းစစ်မှုထမ်းဟောင်းတွေနဲ့တိုင်းပြည်အတွက်သူ့ရဲ့တာဝန်ယူခဲ့တဲ့ပေါ်ကျေးဇူးတင်ကြောင်းသမ္မတထရမ့်က Twitter ကနေပြီးတော့ရေးပါတယ်။အခုဝကြီးသစ်ဖြစ်ရထားတဲ့ Mr. Jackson ဟာသမ္မတရဲ့ပုဂ္ဂလိကဆရာဝန်ဖြစ်တဲ့တာဝန်ယူနေသူပါသူကို2013ခုနှစ်ကလေးကသမ္မတ Obama ကခန့်ခဲ့တာဖြစ်ပြီးတော့သမ္မတ Trump လက်ထက်မှာလည်းသူ့ကိုအဲ့ဒီညမှာဆက်ထားခဲ့ပါတယ်ဒေါက်တာ Shaw Kim ဟာသမ္မတ Obama လက်ထက်ကလေးကစစ်ပြန်ရေးရာဝန်ကြီးဌာနကိုတာဝန်ယူခဲ့တာဖြစ်ပြီးတော့ဒီမတိုင်ခင်လအတန်ကြာတွေမှာသမ္မတ Trump ကခန့်ထားတဲ့ဒီအကြီးတန်းဝန်ထမ်းတွေနဲ့အတော်လေးကိုမချေမလဲဖြစ်တာတွေအပြိုင်မှုတွေရှိခဲ့ပါတယ်စစ်ပြန်တွေကိုဒီပုဂ္ဂလိကကျမကြီးဆောက်ရှောက်မှုလုပ်ငန်းတွေမှာခန်းစားခွင့်ရဖို့ပို့ပြီးတော့တိုးလုံမယ်ဆိုတာစုပေမဲ့လို့သူရဲ့လက်ထက်မှာတော့ဝန်ကြီးဌာနတစ်ခုလုံးကိုပုဂ္ဂလိကပိုင်းလုပ်ငန်းပိုင်းတွေကိုလုံးဝထိုးထည့်မှာမဟုတ်ဘူးလို့သူကကတိပြုထားတာပါ။ဒါပေမဲ့လို့တမရကခန့်တဲ့အကြီးအကဲရရှိတွေကတော့ပုဂ္ဂလိကလုပ်ငန်းပိုင်းကိုပို့ပြီးတော့တိုးမြင့်ချက်ထွင်လိုပါတယ်။ဒါကြောင့်လည်းအခုလိုဝန်ကြီးအပြောင်းလဲလုပ်တာဟာစစ်ပြန်ရေးရာဝန်ကြီးဌာနကိုပုဂ္ဂလိကလုပ်ငန်းအဖြစ်ပြောင်းဖို့ရည်မှန်းချက်တွေလုပ်တဲ့လုပ်ရဖြစ်တယ်ဆိုပြီးတော့အောက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီကဝေဖန်ထားပါတယ်ခင်ဗျ။
ဗီဒီနင်ငံမှာနေတဲ့ရုရှားသူရှူဟောင်းကိုအစိတ်ခတ်တက်ရမှာတောင်းဝန်မကင်းဘူးဆိုပြီးရုရှားနိုင်ငံအပေါ်ပြစ်တင်ရှုတ်ချမှုတွေထွက်ပေါ်ခဲ့ပြီးနောက်ဒါဟုပြင်းထန်တဲ့တုတ်ပြန်မှုတွေလုပ်ကြဖို့တောင်းဆိုထားချိန်မှာရုရှားတန်တမန်60ကိုအမေရိကန်ပြည်ထောင်စုကနှင်ထုတ်လိုက်တဲ့လုပ်ရအပေါ်ချီးကျူးကြိုဆိုကြောင်းဗီဒီနင်ဝန်ကြီးချုပ်ထရီဇာမေကဒီကနေ့ပြောကြားပါတယ်ရုရှားသူရှူဟောင်း ခရစ်ပါနဲ့တမီးဖြစ်သူတို့ဟာပြီးခဲ့တဲ့လကအစိမ့်နဲ့တိုက်ခိုက်ခံရပြီးအခုချိန်ထိစေကူတာခံယူနေရပါတယ်။ဗြိတိန်နဲ့အမေရိကန်မှာရှိတဲ့ရုရှားထောက်လှမ်းရေးကွန်ရက်ကိုစနစ်တကျဖျော်ဖြတ်သွားဖို့အရေးကြီးတယ်ဆိုတာကိုဝန်ကြီးချုပ်ထရီဇာမေနဲ့သမ္မတထရန့်တို့သဘောတူခဲ့ပြီးနောက်နောက်နှစ်နိုင်ငံစလုံးမှာအခုလိုဓာတုအစိမ့်နဲ့တိုက်ခိုက်တာမျိုးထပ်မကြုံရအောင်ရုရှားတို့ရဲ့လျှို့ဝှက်လုပ်ငန်းတွေကိုဖော်ထုတ်တားဆီးသွားဖို့သဘောတူခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာလည်းရုရှားထောက်လှမ်းရေးအရာရှိနှုတ်ဦးကို9ရက်အတွင်းတိုင်းပြည်ကထွက်ခွာဖို့အမိန့်ထုတ်ထားပါတယ်။အနောက်နိုင်ငံတွေကရုရှားဘက်အခုလိုတုံ့ပြန်နေတာဟာလာမယ့်ကာလတွေမှာကမ္ဘာစစ်အေးခေတ်ကိုပြန်ရောက်သွားစေလိမ့်မယ်လို့တန်တမန်တူဦးကသတိပေးပါတယ်
။ကုလသမဂ္ဂဖွဲ့စည်းကြီးရဲ့ဒီနိုင်ငံရေးရာအကြီးအကဲဖြစ်တဲ့ American တန်တမန် Hong Tu ကိုကုလသမဂ္ဂတွင်းမှုချုပ်ကအမေရိကခန့်ပါတယ်။ကုလသမဂ္ဂနိုင်ငံရေးဌာနလက်ထောက်တွင်းမှုချုပ်ဖြစ်တဲ့Rosemary DiCarlo ကိုအတွင်းမှုချုပ် Antonio Guterres ကအဆိုပြုအမည်တင်သွင်းလိုက်တာဖြစ်ပြီးတော့ဒါဆိုရင်တော့ကုလသမဂ္ဂနိုင်ငံရေးဌာနအတွက်ပထမဆုံးအမျိုးသမီးအကြီးအကဲတူဖြစ်လာမှာပါခင်ဗျာ
ကြာသပတင်းနေ့ညနေခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကိုသားညုံတို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေနှားဆင်ရပါမယ်ရှင်မြန်မာနိုင်ငံတော်ရဲ့သမရသစ်ဖြစ်လာတဲ့ဥဝင်းမြင့်ထံဝမ်းမြောက်ကြောင်းဂုံပြူတဝင်းလာကိုမြန်မာအိန္ဒိချင်းတရုတ်နိုင်ငံသမရရှီကျင်းပင်ကသမရရွေးချယ်ခံရတဲ့နေမှာပဲထုတ်ပြန်ပေးပို့ခဲ့ပါတယ်သမတသည့်ရဲ့ဦးဆောင်မှုအောက်မှာအစိုးရနဲ့ပြည်သူတွေနိုင်ငံရေးစီးပွားရေးနဲ့ငြိမ်းချမ်းရေးနိုင်ငံတကာဆက်ဆံရေးတွေကောင်းမွန်အောင်မြင်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်တဲ့အကြောင်းလည်းဖော်ပြပါရှိပါတယ်။အခုလိုတရုတ်နိုင်ငံကကြိုဆိုကြောင်းတဝင်လွှာထုတ်ပြန်တာဟာမြန်မာနိုင်ငံရဲ့ထိပ်သီးခေါင်းဆောင်ပိုင်းအပြောင်းလဲနဲ့မြန်မာနိုင်ငံရေးအခြေအနေကိုစဉ်ဆက်မပြတ်စောင့်ကြည့်လေ့လာပြီးမြန်မာအစိုးရဘက်မှအစဉ်တစိုက်အားပေးထောက်ခံနေတဲ့သဘောဖြစ်တယ်လို့လည်းတရုတ်မြန်မာအရေးအကဲခတ်တွေကသုံးသပ်ပါတယ်။မဆုမွန်ကဆက်ပြီးတော့ပြောပြမှာပါရှင်။
ဟုတ်ပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွှတ်တော်ကနေလျှို့ဝှက်ဆန္ဒမဲအများဆုံးနဲ့သမရသည့်ဖြစ်တင်မြှောက်လိုက်တဲ့မတ်လ28ရက်နေ့မှာပဲတရုတ်နိုင်ငံသမရရှိချင်းဖြင့်ကဝမ်းမြောက်ကြောင်းတဝင်လွှာပေးပို့ပြီးတော့တရုတ်မြန်မာနှစ်နိုင်ငံကဏ္ဍဆောင်မှာနှစ်နိုင်ငံခေါင်းဆောင်ချင်းရောနှစ်နိုင်ငံပြည်သူများအကြပါပို့ပြီးတော့မှနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်လိုတယ်လို့ပြောဆိုပြီးကြိုဆိုလိုက်တာပါအထူးသဖြင့်ကတော့မြန်မာသမရသည့်ရဲ့ဦးဆောင်မှုအောက်မှာမြန်မာနိုင်ငံအစိုးရပြည်သူတွေအနေနဲ့နိုင်ငံရေးတည်ငြိမ်အောင်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်နဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်အောင်နောက်နိုင်ငံတကာဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေပါပို့ပြီးတော့မှကျေပြန့်စွာလှုပ်ဆောင်နိုင်မယ်လို့ယုံကြည်ကြောင်းလည်းတရုတ်သမ္မတကသူ့တဝန်လွှာတဲ့တိုက်တွန်းပြောဆိုထားပါတယ်တရုတ်ဆိုရဘက်ကမြန်မာသမ္မတသည့်ရွေးချယ်ပြီးပြီးချင်းပဲအခုလိုတဝန်လွှာပေးဖို့ကြိုးဆိုတာဟာမြန်မာထိပ်သီးခေါင်းဆောင်ပြောင်းလဲကိုတရုတ်အနေနဲ့အထူးဂရုပြုကြောင်းနဲ့မြန်မာအစိုးရအပေါ်ဒီဇိုင်းမဲ့မဲ့ထောက်ခံကူညီပေးသွားမယ်တရုတ်ဆိုရရဲ့ယက်တီချက်ကိုပြသတာဖြစ်ကြောင်းတရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေ့လာခဲ့ခန့်နေတဲ့ဒေါက်တာလှကျော်စောကအခုလိုပြောပါတယ်
မြောက်ကိုရီးယားကိစ္စမှာဆိုလေသူတို့ရဲ့ပြော့ပြော့ပြောင်းပြောင်းနဲ့ဒီကအောင်ဆက်ဆံပြီးတော်တော်နားချနိုင်တာအဓိကဖြစ်တယ်အာဆီယံနိုင်ငံတွေအားလုံးနဲ့လည်းသူကဆက်ဆံရေးကောင်းဖို့ပြီးဆိုင်နေတာပဲเนาะအဲ့တော့အခုအထူးသဖြင့်ဗမာပြည်နဲ့ကိစ္စကတော့ဟိုဇင်းကြံလိုင်းကြီးရှိတယ်လေဗမာပြည်ရဲ့ပင်လယ်ဒေသရဲ့အိန္ဒိယရဲ့ပါကစ္စတန်ရဲ့ဖြတ်မယ်လားအဲ့တော့အဲ့ဒီဟာတွေအားလုံးအတွက်ကဗမာပြည်ကတော်တော်အရေးပါလို့ဗမာပြည်တော့ပြီးဆိုင်နေတယ်လို့ထင်ပါတယ်နောက်ဗမာပြည်ကလည်းမတည်ငြိမ်ဆုံးချက်တာเนาะအနောက်နိုင်ငံတွေရဲ့ထိုးနှက်မှုလည်းအများဆုံးခံရတဲ့နိုင်ငံဖြစ်တော့ပိုပြီးကြီးဆိုင်ပုံရပါလေ
အထူးသဖြင့်ကတော့တရုတ်နိုင်ငံအစိုးရရဲ့အာရှပိုးလမ်းမကြီးစီမံကိန်းအတွက်မြန်မာပါဝင်ဒေသရင်းနိုင်ငံတွေနဲ့ဆက်ဆံရေးပြည်လည်အောင်ဆောင်ရွက်တဲ့တန်တမာရေးချင်းကပ်မှုဖြစ်ပြီးဒေသရင်းမတည်ငြိမ်မှုကိုရိုက်ခတ်လာစေမယ်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေအခက်အခဲစိန်ခေါ်မှုတွေကိုကူညီဖြေရှင်းပေးလိုတဲ့မိတ်ဖက်ဆက်ဆံရေးကိုပြသတာဖြစ်ကြောင်းလည်းဒေါက်တာလှကျော်စောကသုံးသပ်ပါတယ်
အထူးသဖြင့်သူတို့နိုင်ငံနဲ့ဆက်ဆက်နေတဲ့ဒီနေဆက်မြင်းကြီးတလျှောက်ရင်းချမ်းမှုအင်းချမ်းမှုလိုတယ်ဒါမှသူ့ရဲ့ပိုလမ်းမစီမံကိန်းကအောင်မြင်နိုင်မှာအဲ့ဒီအတွက်ဗမာပြည်ကိုအထူးဦးစားပေးတယ်လို့ထင်ပါတယ်ဗမာပြည်ကိုရှေ့လျှောက်လို့ဒီလိုပဲဦးစားပေးလို့နေထင်တယ်ကြည့်ရတာအဲ့တော့ဗမာပြည်မှာလည်းခင်ဗျားလည်းကြားမှာပဲဆုံးကော်ချန်ဆိုတာကဗမာပြည်ရဲ့ငြိမ်းချမ်းရေးကိစ္စတွေမှာအထူးကိုယ်စားလှယ်ဖြစ်ထားတာပါအဲ့ဒါဒါဗမာပြည်အတွက်ပဲတခြားဒေသတွေအတွက်လည်းအဲ့လိုအထူးကိုယ်စားလှယ်ရှိတယ်အဲ့အချင်းချင်းသတိပက္ခတွေဖြစ်နေတဲ့ကြားထဲမှာသူဒီလိုပဲကြားဝင်နေတာပဲ
တိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစေးရေးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ဖော်ဆောင်မှုတွေမှာလည်းအင်းနီးချင်းတရုတ်နိုင်ငံကအဓိကအခန့်ကဏ္ဍကနေပါဝင်ကူညီညှိနှိုင်းပေးနေတဲ့အနေအထားဖြစ်တာကြောင့်လည်းအခုလိုမျိုးတရုတ်သမ္မတရဲ့မြန်မာသမ္မတတဲ့အပေါ်ဝင်းမြောက်ကြောင်းတဝင်လာတဲ့မြန်မာပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်မှုရှိရေးဒေသတွင်းငြိမ်းချမ်းရေးဆိုတဲ့အချက်ကိုထည့်သွင်းအလေးပေးဖော်ပြခဲ့တာလို့လည်းမြန်မာနိုင်ငံရေးလေလာသူတီဘောကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကရှုမြင်ပါတယ်
ငင်းငိုင်းသမန်းစင်တွေတွားနေတာကလည်းနိုင်ငံအတွက်လည်းအရေးကြီးတယ်။ဒါကိုလည်းတောင်ဆန်းစုကြည်ကဥဒပေးလှောက်ဆောင်နေရဲဆိုတော့လည်းနားလည်တယ်သူကြည်ကသူကတရားဝင်အားဖြင့်မြန်မာနိုင်ငံရဲ့အထွတ်အထိပ်သမရဖြစ်လို့ဒါကိုသူတို့အနေနဲ့ထပ်ပြီးတော့ဟိုတတိပေးနှိုးစော်တဲ့သဘောမျိုးလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။တစ်ချက်ကကြတော့လည်းသူတို့ရဲ့ဒီမြန်မာနိုင်ငံပေါ်မှာဖြတ်ပြီးတော့လှုပ်ရှင်တဲ့ One Belt One Road စီမံကိန်းဝင်ကိစ္စတွေကိုလည်းတစ်ဖက်ကကြတော့ပူးပေါင်းပြီးတော့ဆောင်ရွက်ပါဆိုတဲ့လိုက်လျောစီခြင်းနဲ့သဘောလည်းဖြစ်ပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုဘက်ကလည်းမြန်မာသမ္မတတည်ရွေးချယ်တင်မြှောက်ခံလိုက်ရတဲ့ဥပဒေမျိုးကိုဝမ်းမြောက်ဂွန်းယူပါကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာရှယ်ကလည်းကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံရဲ့ရည်မှန်းချက်တွေဖြစ်တဲ့ငြိမ်းချမ်းသာရပြီးတော့ဒီမိုကရေစီနီးကြတဲ့ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ရေးနောက်ပြီးတော့ခိုင်မာပြီးဖွံ့ဖြိုးတိုးတက်တဲ့အားလုံးပါဝင်နိုင်တဲ့စီးပွားရေးကိုအကောင်အထည်ဖော်နေတဲ့မြန်မာနိုင်ငံကိုလက်တွဲပါအနေနဲ့ရောမိတ်ဆွေအနေနဲ့ပါအားပေးထောက်ခံသွားဖို့အမေရိကန်ပြည်ထောင်စုကတန်ဋိဌာန်ချထားတယ်ဆိုပြီးတော့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးကတည်င်းထုတ်ပြန်ထားပါတယ်ရှင
်။မဆူမွန်ပြောပြခဲ့တာပါရှင်။အန်ဒီရက်သားဆွေရသမတာတစ်အဖြစ်ဒုတိယသမတာဦးဝင်းမြင့်ကိုဗုဒ္ဓဟူးနေ့ကပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်လိုက်တဲ့အပေါ်မှာအမေရိကန်တရုတ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကလည်းကြိုဆိုလိုက်ပြီးသမတာအသစ်နဲ့လက်တွဲဆောင်ရွက်ဖို့အသင့်ရှိနေတဲ့အကြောင်းကြေညာချက်အသီးသီးမှဖော်ပြကြပါတယ်။အခုလိုသမရအသည့်အပြောင်းလဲနဲ့အတူလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင် NLD အစိုးရအနေနဲ့ပုံမှန်ကြိုးပမ်းအားထုတ်လာလိမ့်မယ်လို့လည်းနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကမျှော်လင့်ကြပါတယ်။မတ်အင်ဂျင်နိုင်ငံအကြောင်းဆောင်ကိုပြောပြမှာပါရှင်
။အခုလို NLD ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးလည်းဖြစ်သူဦးဝင်းမြင့်သမရအသည့်ဖြစ်ရွေးချယ်ခံခဲ့ရတာကိုမြန်မာပြည်သူတွေနဲ့အတူနိုင်ငံတကာအသိုင်းအဝိုင်းကလည်းကြိုဆိုခဲ့ကြပါတယ်။နှစ်နိုင်ငံအကျိုးအတွက်အမေရိကန်အစိုးရအနေနဲ့သမရဦးဝင်းမြင့်နဲ့ပူးပေါင်းဆောင်ရွက်ဖို့မျှော်လင့်နေကြောင်းအမေရိကန်နိုင်ငံသားဌာနအရှိအာရှရေးရာဘျူရိုရဲ့ပြောခွင့်ရကတီနာအဒမ်စ်က VOA ကိုပြောပါတယ်
The United States congratulates the people of Burma on the selection of their new president.
တမရတီဝေကောက်တမြောက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံသူနိုင်ငံသားတွေကိုချီးကျူးဂုဏ်ပြုပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုငြိမ်းချမ်းရေးလူမှုရေးတရားမျှတမှုလူ့အခွင့်အရေးယုံကြည်လေးစားမှုအုပ်စုအလုံးတို့ပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုအတွေ့ထောက်ခံအားပေးဖို့အမေရိကန်ပြည်ထောင်စုကသမရတီဦးဝင်းမြင့်နဲ့အတူလက်တွဲလှုပ်ဆောင်နိုင်ဖို့မျှော်လင့်ပါတယ်
။အလားတူသမရတဲ့ဦးဝင်းမြင့်ကိုတရုတ်သမရရှီကျင်းပင်အနေနဲ့ကြိုဆိုကြောင်းနဲ့နီးပြူဟာမြောက်နှစ်နိုင်ငံမိဖက်ပူးပေါင်းဆက်ဆံရေးကိုပုံမှန်တွန်းမြင့်ဆောင်ရွက်လို့ကြောင်းတရုတ်အစိုးရရဲ့မတ်လ28ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်ခဲ့တဲ့သမရတဲ့ဦးဝင်းမြင့်ကိုကုလသမဂ္ဂဘက်ကလည်းကြိုဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ် Foreign Head က VOA ကိုအီးမေးလ်ကနေတုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးရဲ့ဌာနကိုယ်စားလှယ်အော့စဘိုက်ကိုယ်တိုင်လည်းသမရသစ်ကိုကြိုဆိုကြောင်းနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့စီးပွားရေးအသွင်ကူးပြောင်းရေးကာလမှာကုလသမဂ္ဂအနေနဲ့နိုင်ငံတကာကျင့်ဝတ်နဲ့အတူအကောင်းဆုံးလိုက်နာဆောင်ရွက်ချက်တွေနဲ့ဆက်လက်ပြီးတော့ကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းအဲ့ဒီအီးမေးလ်မှာရေးသားထားပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံမှာသမရအပြောင်းလဲဖြစ်ခဲ့တဲ့အပေါ်လူခွင့်ရေးအခြေအနေတွေတိုးတက်လာအောင် NLD အရက်သားအစိုးရကပုံမှန်ဆောင်ရွက်လာလိမ့်မယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းမျှော်လင့်နေကြပါတယ်။သမရအသစ်ခန့်အပ်လိုက်တာကိုအစိုးရကနေပြန်ပြီးရုံထွက်လာနိုင်တဲ့အခွင့်အရေးဖြစ်မြန်မာအာဏာပိုင်တွေအသုံးပြုတဲ့ကြောင်း AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့မနေ့ကကြေညာချက်မှာဖော်ပြထားပါတယ်။အလားတူနယူးယောက်ခြေဆိုင် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော့
I guess maybe one thing we can hope for with the new president is that as a former political prisoner himself
သမရသည်ကနေကျွန်တော်တို့မျှော်လင့်လို့ရတဲ့အချက်တစ်ခုရှိပါတယ်။အဲ့ဒါကတော့သူကိုယ်တိုင်နိုင်ငံရေးအကျဉ်းသားဟောင်းဖြစ်နေတာပါ။သူရဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးချပြီးထောင်ဒဏ်ချမှတ်ခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလူငယ်ချမ်းသာခွင့်ပေးလိမ့်မယ်ဆိုတဲ့အချက်ဖြစ်ပါတယ်။တကယ်ပဲအပြုသဘောဆောင်တဲ့အချက်ဖြစ်ပြီးမြန်မာပြည်သူတွေကလည်းလှိုက်လှိုက်လဲလဲကြိုဆိုကြမှာပါ
။သမရသည်ဦးဝင်းမြင့်ဟာ NLD ရဲ့ဝါရင့်ခေါင်းဆောင်ပိုင်းတဦးဖြစ်တဲ့အပြင်ဒေါက်ဆန်းစုကြည်ပေါ်မှာလည်းတစ္ဆာစောင့်တည်သူဖြစ်ပါတယ်။ဒါအပြင်သူ့ကိုသမရအဖြစ်တရားဝင်လုပ်ပိုင်ခွင့်ပေးထားပေမဲ့ဒေါက်ဆန်းစုကြည်ညွှန်ကြားတဲ့အတိုင်းပဲဆောင်ရွက်မှာဖြစ်တယ်လို့နိုင်ငံရေးအကဲခတ်အတော်များများကသုံးသပ်ထားပါတယ်။ဒါကြောင့်သမရအသည့်ဦးဝင်းမြင့်လက်ထက်မှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေဟာလည်းတိတ်ပြီးအပြောင်းလဲရှိမှာမဟုတ်ဘူးလို့မြန်မာအရေးကျွမ်းကျင်သူလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းလည်းဖြစ်တဲ့ Priscilla Club က VOA ကိုပြောပါတယ်။
I think the challenges remain the same, and there are enormous challenges. We're all familiar with what they are.
စိန်ခေါ်မှုတွေကတော့အရင်တိုင်းပဲလို့ကျွန်မမြင်ပါတယ်။သူတို့မှာဘလို့အခက်အခဲတွေအများကြီးရှိနေတယ်လဲဆိုတာကျွန်မတို့သိနေပြီးသားဖြစ်ပါတယ်။ဒါရီကို NLD အစိုးရအနေနဲ့ဘလို့ကင်တွယ်နေတယ်လဲဆိုတဲ့ရလဒ်တွေကိုတော့တမရအစ်စ်အနေနဲ့ရှောင်လွှဲလို့မရပါဘူး။သူ့မှာနိုင်ငံရေးအရာအတွေ့အကြုံအလုံးအလောက်ရှိပြီးသားလို့ပြောလို့ရပါတယ်။ဒေါ်ဆတ်စုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်တီးခဲ့တဲ့နှစ်ကလူခွင့်ရေးအခြေအနေတွေအတော်လေးဆိုးဆိုးရွားရွားဖြစ်ပေါ်ခဲ့တာကိုကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေကဝိုင်းဝန်း PR ပေးနေကြတာဖြစ်ပါတယ်ရှင
်။ဒေါ်ရရှင်များရှင်အနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာအရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုတီတောင်စုလွှတ်တော်အစည်းအဝေးကနေမဲခလောသမရအဖြစ်နဲ့ရွေးချယ်တင်မြှောက်လိုက်ပါပြီ။သမရသည့်ဦးဝင်းမြင့်ကသူကိုယ်စွမ်းရှိသည်၍ပြည်သူ့တာဝန်တွေကိုကြေပြွန်စွာထမ်းဆောင်သွားပါမယ်လို့သမရသည်ဖြစ်ဖြစ်ချင်းမှာပဲပြည်သူတွေကိုပြောဆိုထားပါတယ်။ VOA သောတာရှင်တွေကရောသမရသည်ဦးဝင်းမြင့်အနေနဲ့တမ်းပြည်ကိုဘယ်လိုဥဆောင်မှုတွေပေးနိုင်ဖို့မျှော်လင့်ထားပါလဲ။အရင်သမရဦးထင်ကျော်လက်ထက်မှာသမရဟာရုပ်သေးတရုပ်လိုလုံပိုင်ခွင့်ဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုသမရသည်ကရောဘယ်လောက်ထိလုံပိုင်ခွင့်တွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါတယ်။အရေးသမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလား။စပီဒီကြတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ပြီးတော့နံပါတ်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုက်ရိုက်ထုတ်လွှင့်ချိန်မှာမပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာbabies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုမြောက်ကိုရီးယားခေါင်းဆောင်ရဲ့ပထမဆုံးတရုတ်ခီးစဉ်ကိုကြည့်ရအောင်ပါ။အမေရိကန်သမ္မတအင်ဗျူရောကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့တွေ့ဆုံမှုကိုကြိုဆိုလိုက်ပါတယ်။သမ္မတထရမ့်နဲ့ကင်ဂျုံအန်တို့တွေ့ဆုံဖို့အလားအလာအတွက်ဒီတွေ့ဆုံမှုကိုအပြုသဘောဆောင်တဲ့ခြေလှမ်းအဖြစ်လဲကြိုဆိုလိုက်တာပါ။ဒါပေမဲ့သမ္မတထရမ့်အနေနဲ့မြောက်ကိုရီးယားပေါ်အပြင်းထန်ဖိအားပေးနေတာကိုတော့ဆက်ပြီးတော့ထိန်းထားမှာဖြစ်ပါတယ်။ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေအေပြီလမှာတွေ့ဆုံဖို့စီစဉ်ထားတဲ့အတွက်အကျိုးအဖြစ်နဲ့ကင်ဂျုံအန်ကသူ့ရဲ့အနေအထားကိုခိုင်မာအောင်ကြိုးပမ်းတဲ့ခီးစဉ်ဖြစ်တယ်လို့အရှိအရှာရေးရအမေရိကန်ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ VOA သတင်းတောက် Justiceman Oni ပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်ဆိုဝင်းကပြောပြမှာပါရှင်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တရုတ်သမ္မတရှီဂျင်ပင်တို့တွေ့ဆုံမှုကိုအပြုသဘောဆောင်တဲ့ခြေလှမ်းအဖြစ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်တာပါ။သမ္မတဒေါ်နယ်ထရမ့်ကတော့ကင်ဂျုံအွန်းဟာသူ့ပြည်သူတွေအတွက်ရောလူသားတွေအတွက်ပါမှန်ကန်စွာလှုပ်ဆောင်ပေးဖို့အခွင့်ကောင်းတစ်ရပ်ရရှိလိုက်တာဖြစ်တယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားလိုက်ပါတယ်။အင်ဗျူရောပြောခွင့်ရသူ Sarah Sanders ကလည်းအမေရိကန်ရဲ့မြောက်ကိုရီးယားပေါ်ဖိအားပေးနေတာတွေဟာအလုပ်ဖြစ်တယ်လို့ဆိုပါတယ်။
We're going to be cautiously optimistic.
Tomorrow နေ့တတိထားပြီးအပြုသဘောရှိမြင်ကြတာဖြစ်ပေမဲ့မှန်ကန်တဲ့ဘက်ကိုရွေးလျားနေတယ်လို့ကျွန်မယူဆပါတယ်
။ American အနေနဲ့မြောက်ကိုရီးယားကိုပိတ်ဆို့မှုတွေကတဆင့် PR တွေတိုးပြီးပေးနေတယ်လို့မြောက်ကိုရီးယားနဲ့တရားမဝင်ဗျောင်းဝယ်ဖောက်ကားနေတဲ့ကမ္ဘာတစ်ဝန်းကကုမ္ပဏီတွေကိုပါအရေးယူဖို့ဆောင်ရွက်နေပါတယ်။ American နဲ့မြောက်ကိုရီးယားနှစ်နိုင်ငံတရားဝင်ဆွေးနွေးကြဖို့မဆုံးဖြတ်မီအင်ဂျူရောအနေနဲ့စောင့်ကြည့်တဲ့သဘောချင်းကပ်မှာဖြစ်တယ်လို့လဲဆိုပါရယ်ဒါပေမဲ့မြောက်ကိုရီးယားကစိစက်ညှိနှိုင်းမှုအဆင်သင့်ဖြစ်နေပြီဆိုတာကိုကင်ဂျုံအွန်းရဲ့တရုတ်နိုင်ငံတန်တမန်ခီးစဉ်ကပြသလိုက်တာဖြစ်တယ်လို့လဲဆယ်ရာဆန်ဒါစ်ကပြောပါရယ
် You saw him leave for the first time
ကင်ဂျုံဟာသူမြောက်ကိုရီးယားခေါင်းဆောင်ဖြစ်လာကလေးကစလို့နိုင်ငံကနေပထမဆုံးအချိန်ခီးထွက်ခဲ့ပြီးတရုတ်ခေါင်းဆောင်နဲ့တွေ့ဆုံခဲ့တာကိုတွေ့ကြရတာပါဒါဟာအပြုသဘောဆောင်တဲ့လက္ခဏာတရက်ဖြစ်ပါတယ်အပြည့်တန်ဆုံးဖိအားပေးနေတာတွေကအလုပ်ဖြစ်တဲ့အတွက်ဒီလုပ်ငန်းစဉ်ကိုဆက်လုပ်သွားမှာဖြစ်တယ်လို့တွေးဆကြဖို့မျှော်လင့်ချက်ရှိပါတယ်
။ကင်ဂျုံအွန်ဟာ2011ခုနှစ်နိုင်ငံခေါင်းဆောင်အဖြစ်တာဝန်ယူပြီးတဲ့နောက်ပိုင်းဒါဟာပထမဆုံးနိုင်ငံခြားခရီးစဉ်ဖြစ်ပါတယ်။မြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံမတွေ့ဆုံပြီးသတင်းပတ်အနေငယ်အလို့နဲ့မြောက်ကိုရီးယားနျူကလ িয়ার အရေးတရုတ်နဲ့တင်းမာမှုတွေတိုးနေတဲ့အချိန်မှာဒီခရီးစဉ်ကိုထွက်ခဲ့တာဖြစ်တယ်လို့Carnegie Endowment for Peace အဖွဲ့က Douglas Barr ကအခုလိုဆိုပါတယ်
။ It's natural that when you have big meetings coming up
ကြီးကြီးထူးကဲမဲ့တွေးဆမှုတွေမတိုင်ခင်တောင်ကိုရီးယားရဲ့အမြင်မှာမြောက်ကိုရီးယားကတန်တမာရေးလှဲကွက်တွေနဲ့ထောက်ခံမှုတွေရှိတယ်ဆိုတာကိုပြသလိုတာကတော့သဘာဝကျပါတယ်။မ မဟာမိတ်ဖြစ်တဲ့တရုတ်နဲ့အခုအချိန်မှာဆက်ဆံရေးကတိကအောက်ဖြစ်နေတာတော့မှတရုတ်ဟာမဟာမိတ်အဖြစ်ရှိနေစေဖြစ်တဲ့အတွက်ကင်ဂျုံအန်အနေနဲ့တွဲဆုံပွဲကိုတက်ဖို့သူအထူးကြံမဟုတ်ဘူးဆိုတာကိုပြသတဲ့နည်းလည်းဖြစ်ပါတယ
်။ကင်ဂျုံအန်ကနျူကလ িয়ার လက်နဲ့ဖြတ်သိမ်းရေးဆွေးနွေးဖို့တကားဖွင့်ထားတယ်လို့တရုတ်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ဒါပေမဲ့တောင်ကိုရီးယားနဲ့အမေရိကန်အနေနဲ့မြောက်ကိုရီးယားရဲ့အာထုတ်မှုကိုချစ်ချစ်ကြည်ကြည်တုံ့ပြန်မှသာဆွေးနွေးမှာဖြစ်တယ်လို့လည်းဆိုပါတယ်။ American Brookings နိုင်ငံရေးသူတေသနဌာနကသူတေသီ Richard Bush ကတော့
Based on how
အရင်တော့ကမြောက်ကိုရီးယားကဘလို့တတ်မှတ်ချက်တွေကိုအတိအကျတောင်းဆိုခဲ့တာတွေနဲ့ပတ်သက်လို့အခြေခံပြောရမယ်ဆိုရင်တော့တစ်ချိန်မှာအမေရိကန်နဲ့တောင်ကိုရီးယားမဟာမိတ်ဆက်ဆံရေးကိုအဆုံးသတ်ဖို့ကိုရီးယားကျွန်းဆွယ်ကနေအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းဖို့နဲ့အမေရိကန်ရဲ့နျူကလ িয়ার ထိရိုက်ခိုးနေတာတွေဆုံးသတ်ဖို့ဖြစ်ပါတယ်ဒီချက်တွေကိုဘယ်အမေရိကန်အစိုးရကမှမစင်စားသလိုဘယ်တောင်ကိုရီးယားအစိုးရကမှလည်းလိုလိုလားလားလက်ခံမှာမဟုတ်ပါဘူး
ဧပြီလကုန်ပိုင်းမှာကိုရီးယားနိုင်ငံဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပြီးနောက်ပိုင်းမှာတော့ကင်ဂျုံအန်နဲ့သမ္မတထရမ့်တို့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးပွဲလည်းအထအမြောက်ဖို့ဖြစ်နိုင်ခြေရှိပါတယ်။သူတို့နှစ်ဦးမတွေ့ကြမီအထီတော့သမ္မတထရမ့်ကအပြင်းထန်ဆုံးဖိအားတွေဆက်ပေးနေဦးမှာပါပဲလို့ Twitter စာမျက်နှာမှာရေးသားနေပါတယ်ရှင်။
တော့ကင်ဆိုးဝင်ပြပြသွားတာပါရှင်။ VOA American တန်ရဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့ကျမရေးနဲ့တိုင်းရင်သတင်းလွှာသတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါ။လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါတယ်ရှင်။ VOA ရဲ့ကြာသပတေးနေ့ညနေဘက်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုညံဝင်းအောင်ကပြောပြပေးပါဦးမရှင
်။နော်ကိုရီးယားကောင်းဆောင်ကင်ဂျုံအုနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲကိုလာမယ့် AP 28ရက်နေ့မှာကျင်းပဖို့ရှိပါတယ်။နှစ်နိုင်ငံအစိမ့်ကိုယ်စားလှယ်ပြီးတောင်မြောက်ကိုရီးယားနှစ်နိုင်ငံနေဆက်ကစစ်မဲ့ဆုံးဖမ်းမွန်ကြုံမှာဒီကနေ့တွေ့ဆုံတဲ့အစည်းအဝေးအတွင်းတောင်မြောက်ထိပ်သီးခေါင်းဆောင်တို့တမိုင်းဝင်တွေ့ဆုံမဲ့ရက်ကိုသတ်မှတ်လိုက်ကြတာပါဒီအသေးစိတ်ကိုတော့တောင်မြောက်ခေါင်းဆောင်တို့တွေ့ဆုံမဲ့အသေးစိတ်ကိုဆွေးနွေးဖို့အတွက်နိုင်ငံကိုယ်စားလှယ်တွေဟာလာမယ့် AP 4ရက်ဗုဒ္ဓနေ့မှာထပ်မံတွေ့ဆုံမှုရှိပါတယ်မြောက်ကိုရီးယားကျွန်းဆက်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလှုပ်ခြင်းအဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအနေနဲ့သူ့ပြည်သူနဲ့လူသားတွေအတွက်မှန်ကန်တဲ့လုပ်ရလုပ်နိုင်ဖို့အခွင့်အလမ်းကောင်းတရရသွားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားပါတယ်သူအနေနဲ့လဲမစ္စတာကင်နဲ့တွေ့ဆုံဖို့ညွှန်လင့်ထားတယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်မှာဗုဒ္ဓနေ့ကရေးသားလိုက်ပြီးဒီကာလအတွင်းမြောက်ကိုရီးယားပေါ်ပြင်းထန်တဲ့ဆုံးပြင်းထန်ဆုံးဖိအားတွေကိုပေးသွားမယ်လို့ဖော်ပြထားပါတယ်။ကမ္ဘာကွန်ရက်ကြီးအပေါ်အမေရိကန်ရဲ့ချင်းကပ်မှုကအမေရိကန်စားသုံးသူတွေကိုသာထိခိုက်စေမှာဖြစ်ကြောင်းအမေရိကန်ရဲ့သွင်းကုန်ကိုတိုးမြှင့်မှုကိုရည်ညွှန်းပြီးတရုတ်နိုင်ငံကသတိပေးလိုက်ပါတယ်အမေရိကန်နဲ့တရုတ်နှစ်ဖက်စလုံးသဘောတူနိုင်မဲ့ဖြည့်ရှင်းမှုရဖို့မျှော်လင့်ကြောင်းတရုတ်အစိုးရပြောခွင့်ရကကြားစာပတိနေ့မှာပြောပေမဲ့တရုတ်ဘက်ကတော့အရှုံးပေးမှာမဟုတ်ဘူးလို့ထည့်သွင်းပြောကြားသွားပါတယ်နိုဘယ်ညဉ့်ဉေးဆုရှင်မာလာလာဟာတာလီဘန်တနတ်သမားတဦးရဲ့လက်ချက်နဲ့တေလူနီးပါးဖြစ်ခဲ့ရာကနေ6နှစ်အကြာမှာသူ့ရဲ့မွေးရဇာတိမြေပါကစ္စတန်နိုင်ငံကိုပြန်သွားပြီးဖြစ်ပါတယ်မာလာလာဟာဒီအဲ့ဒီမှာရဲတော်ကြာနေပြီးဝန်ကြီးချုပ်နဲ့လည်းတွေ့ဆုံဖို့မျှော်လင့်ထားပါတယ်
။ကြာသပတေးနေ့ညနေခင်းဒေတာတွင်နဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုညာဝင်းအောင်ပြောပြပေးသွားတာပါ။ဒီညနေစီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Ringas ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington,